န်သာလို့မပါရဲ့လားတူတော်မောင်။ပြီးခဲ့တဲ့ရက်ကပြင်းပြင်းရှိရာနဲ့ရုပ်ရှင်ကြည့်ဖို့အတွက်ငါနေတဲ့တင်ငန်းကျုံမြို့နယ်ကလမ်းမေးအခွေဆိုင်လေးတစ်ဆိုင်ကိုထွက်လာခဲ့တယ်။စိတ်ကြိုက်အခွေတွေရွေးချယ်နေတော့ဘေးနားမှာဆိုင်ကယ်စီးလာရက်တယ်။ဆိုင်ကယ်ပေါ်မှာယူနီဖောင်းဝတ်ထားတဲ့ရဲတပ်သားလေးနှစ်ယောက်တယောက်ကဆိုင်ကယ်ပေါ်ကဆင်းလာပြီးအခွေရောင်းတဲ့သူစီကနေလိုင်းကြီးတောင်းတယ်။အခွေရောင်းတဲ့သူက၅ရက်ကြာထုတ်ပေးလိုက်တော့မရဘူး။တထောင်တော့ပေးလို့ပြောပြီးတောင်းသွားတယ်။အခွေရောင်းတဲ့သူကဦးလေးရေအဲ့ဒါလားကြည့်လောက်ကင်စားတော့ရတာလဲမလွယ်ပါဘူးလို့ညှိရှာတယ်။တလောကလည်းလာချိုးမျိုးပေါ်ကငါအတီတယောက်သူဝယ်ထားတဲ့ခြံဝင်းအတွက်အမီပေါက်ပြောင်းတဲ့ကိစ္စမှာတက်ဆိုင်ရာဌာနကတာဝန်ရှိတဲ့သူကကျက်9000လက်ငွေတောင်းလိုက်တယ်။ဒီလိုပဲကာညာနာယုံမှာလိုင်စင်တက်တန်းတိုးဖို့သွားရမှာလဲမြန်မြန်ဆန်ဆန်အလုပ်ဖြစ်ဖို့အတွက်ငွေပေးနေရတော့မယ်။မှတ်ပုံတင်ပြောက်လို့အစ်စ်သွားလျှောက်တဲ့အခါမှာလဲပိုက်ဆံပေးမှအလွယ်တကူရတယ်။ဒီလိုပဲရဲစခန်းမှာအလုပ်အတွက်ထောက်ခံစာသွားတောင်းတာပဲဖြစ်ဖြစ်ရက်ွက်ယုံမှာထောက်ခံစာသွားတောင်းရင်ပဲဖြစ်ဖြစ်အရင်အတိုင်းပေးနေရတော့မယ်အရင်ကထက်ပိုပြီးဆိုးတာကပေါ်ပေါ်တင်းတင်းမတောင်းရတဲ့အတွက်လက်ငွေမရမချင်းအချိန်ကြံ့ကြံ့အောင်လုပ်နေတာတမင်းညစ်နေတာကြောင့်အလုပ်ငန်းအဆင်ပြေမချောမွေ့ပဲအထစ်ထစ်အငေါငေါဖြစ်နေတာပဲအဖတ်တင်ပါတယ်ငါတူအရက်သားအဆူဝတ်တက်လာပြီးနောက်ပိုင်းမှာအဂရိလိုက်စားမှုတွေထိထိရောက်ရောက်အေးအေးယူသွားမယ်လို့ဂရိပေးခဲ့ပေမဲ့ထင်သလောက်မပေါက်ရောက်သေးဘူးဖြစ်နေပါတယ်စစ်တမ်းတွေကအဂရိလိုက်စားမှုအများဆုံးဌာနတွေထဲမှာရဲလာဝကစီပင်နဲ့တရားရေးဌာနတွေဖြစ်ပြီးအဂရိလိုက်စားမှုအ ਨੇ ဆုံးကပညာရေးနဲ့ကျန်းမာရေးဌာနတွေဖြစ်တယ်လို့သိရပါတယ်။အသစ်ပြင်ဆင်ဖွဲ့စည်းထားတဲ့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုတိုင်ကြားတဲ့စာပေါင်း2500ကျော်ရောက်ရှိနေတယ်လို့လည်းသိရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲကြောက်ဆဲမြို့မှာဖမ်းဆီးရမိတဲ့တရားမဝင်တဲ့ဆောင်လာသူ2ဦးကိုပိုင်ရှင်မဲ့လုခဲ့တာကြောင့်တပ်ဆိုင်ရာရဲဌာနကတာဝန်ရှိတဲ့သူတွေကိုမန္တလေးခရိုင်တရားရုံးကစတင်စစ်ဆေးနေပါပြီ။ငါတို့ပြည်သူတွေထဲမှာအများစုကအခြေခံလူတန်းစားနဲ့လူလက်တန်းစားတွေပဲဖြစ်ကြတာကြောင့်ငါတို့နဲ့အများဆုံးထိတွေ့ဆက်ဆံရတဲ့ဌာနဆိုင်ရာကဝန်ထမ်းအများစုဟာလည်းအောက်ခြေအဆင့်ဝန်ထမ်းနဲ့တာမန်အလယ်အလတ်ဝန်ထမ်းတွေပဲများပါတယ်။ဒါကြောင့်အောက်ခြေဝန်ထမ်းအဆင့်ကလူတွေလက်စားတာလောက်ပဲငါတို့ပြည်သူတွေကနှစ်ဖူးတွေဒူးတွေကြုံမှုကြရပါတယ်။ဌာနဆိုင်ရာကယာရူးကြီးကြီးအရာရှိကြီးတွေနဲ့ပတ်သက်ဆက်ဆံနေကြရတာကလုပ်ငန်းရှင်ကြီးတွေခရိုနီကြီးတွေဖြစ်ကြပြီးအရာရှိကြီးတွေရဲ့အဂရိလိုက်စားမှုကိုလုပ်ငန်းရှင်ကြီးတွေကသာကြုံမှုကြမှာပါ။သူတို့ကလည်းသူတို့လုပ်ငန်းအဆင့်ပြေချောမွေ့ဖို့အတွက်အဂရိလိုက်စားမှုကိုဖော်ထုတ်တိုင်ကြားကြမှာမဟုတ်ပါဘူး။ဒါကြောင့်အဂရိလိုက်စားမှုမှာတိုင်ကြားခံရသူအများစုဟာအောက်ခြေဝန်ထမ်းနဲ့အလယ်အလတ်အဆင့်ဝန်ထမ်းတွေဖြစ်ကြပြီးသူတို့ပဲအများဆုံးအေးအေးယူခံခဲ့ကြရတာပါ။ပြီးခဲ့တဲ့ဧပြီလ26ရက်နေ့ကအဂရိလိုက်စားမှုကြောင့်အလုံးနဲ့ထောင်နဲ့ဆယ်နှစ်ကြာခံလိုက်ရတဲ့ပြင်ဦးလွင်မြို့နယ်ကမြို့နယ်အုပ်ချုပ်ရေးမှုနဲ့ဒူးဦးစီးမှုဟာလည်းတကယ်တမ်းတော့ဂိုင်းဖျားဂိုင်းနာအလယ်အလတ်အတန်းစားဌာနဆိုင်ရာဝန်ထမ်းတွေသာဖြစ်ကြပါတယ်။ဆင်ကြီးတွေကြားကြီးတွေငါအကြီးကြီးတွေမဟုတ်ကြပါဘူးပြီးကြတဲ့ရက်ကမှလူမှုကွန်ရက်စာမျက်နှာပေါ်မှာလက်စားရမှာညီညွတ်စွာပေါင်းစားဖို့လှုပ်ရှားဖို့ညွှန်ကြားခဲ့တဲ့အကောက်ခွန်ဦးစီးဌာနကညွှန်ကြားမှုရဲ့ဗီဒီယိုဖိုင်ကိစ္စဟာလည်းဖုံးနိုင်ဖိမရဟိုးလေးတစ်ကျော်ဖြစ်လာတော့မှအစိုးရအဖွဲ့ကအေးအေးယူစစ်ဆေးဖို့ညွှန်ကြားခဲ့တာပါအာဂရီလိုက်စားမှုတိုက်ဖြတ်ရေးအဖွဲ့ကစုံစမ်းထောက်လန်းလို့တိလာရတဲ့အနေအထားမဟုတ်ပါဘူးသမရသည့်ဦးဝင်းမြင့်တက်လာပြီးနောက်ပိုင်းမှာအာဂရီလိုက်စားမှုအတွက်ပရမအောင်ဆုံးကြော်ပြလိုက်တဲ့ငါးကြီးကြီးတစ်ကောင်ကတော့အများသိတဲ့အတိုင်းပဲ FTA ကညွှန်ကြားမှုချုပ်ဖြစ်ပါတယ်။နောက်ငါးကြီးကြီးတကောင်ကတော့စီမံဘဏ္ဍာဝန်ကြီးနဲ့တားဖြစ်သူတို့ကိုအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစစ်ဆေးနေတယ်ဆိုတဲ့သတင်းပေါ်ထွက်လာပါတယ်။ဒါပေမဲ့အတိအကျမထုတ်ပြန်ပါဘူး။ NLD အစိုးရလက်ထက်အဂရိသတင်းတွေရဲ့နောက်ဆက်တွဲအကြမ်းနဲ့အတူအစိုးရအဖွဲ့အတွင်ယာဒူးအပြောင်းရွှေ့တွေနဲ့ပြည်တော်စုဝန်ကြီးတချို့တိုင်းဒေသကြီးဝန်ကြီးချုပ်တချို့အပြောင်းလဲဖြစ်ပေါ်လာမယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတယ်။ဒါပေမဲ့ဘာတစ်ခုမှတိတိကျကျထုတ်ပြန်ထားတာတော့မရှိသေးပါဘူး။ဒီတောင်စုအဆင့်အစိုးရတာဝန်ရှိတဲ့သူတွေအဂရိလိုက်စားနေရဆိုတဲ့အခြေအနေတွေကိုပွင့်လင်းမြင်သာစွာစစ်ဆေးမှုမရှိတာပြည်သူတွေကိုသတင်းအချက်အလက်ထုတ်ပြန်မှုမရှိတာတွေအပေါ်ဝေဖန်မှုတွေအများကြီးကြုံတွေ့နေရပါတယ်ငါတူဒီလိုရှင်းရှင်းလင်းလင်းသတင်းအချက်အလက်တွေမထုတ်ပြန်တာကြောင့်ဂျမားရေးအတွက်နဲ့နှုတ်ထွက်သွားတဲ့ဝန်ကြီးတချို့နဲ့အဂရိလိုက်စားလို့နှုတ်ထွက်သွားရတဲ့ဝန်ကြီးတွေကြားမှာပြည်သူတွေထင်ယောင်ထင်မှားဖြစ်လာနိုင်ပါတယ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ကလည်းကိုယ့်လူထဲကအဂရိလိုက်စားရင်အရေးယူထောင်ချမယ်နောက်ပိုင်းမှာမှထောင်ဝင်စာလာတွေ့ကျင်တွေ့မယ်ဆိုတာမျိုးပြောခဲ့မှုပါတယ်။ဒါမှန်အုပ်ချုပ်ရေးမှုတို့ဒူဦးစီးမှုအဆင့်လောက်တို့ကိုအဂရိလိုက်စားမှုအတွက်ထောင်နဲ့ဆယ်နှစ်အထိချပြီးပြင်းပြင်းထန်ထန်အရေးယူအပြစ်ပေးခဲ့ပေမဲ့ဝန်ကြီးအဆင့်အကောင်ကြီးကြီးတွေကိုကြတော့လက်သိပ်ထိုးတူတူဝဲဝဲစစ်ဆေးတာယာရုကနေနှုတ်ထွက်အနာယူခိုင်းတာလောက်နဲ့ပြီးသွားရင်အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့အစိုးရကိုဘယ်သူမှအယုံကြည်ရှိတော့မှာမဟုတ်ပါဘူး။ဒီမိုကရေစီအစိုးရဆိုပြီးဥပဒေမှာကြောသားရင်သာခွဲခြားနေရင်အပြောတခြားအလုပ်တခြားဖြစ်နေပါလိမ့်မယ်။ပြည်သူတွေအနေနဲ့ကလည်းသူတို့ရွေးချယ်တင်မြှောက်လိုက်တဲ့အစိုးရဟာအရင်ခေတ်အဆက်ဆက်အာဏာရှင်အစိုးရတွေလိုမဟုတ်ပဲအဂရိကင်းရှင်ပြီးတမာတမတ်ကြတဲ့အစိုးရတရဖြစ်တဲ့အကြောင်းယုံကြည်ဖို့စောင့်ကြည့်အကဲခတ်နေကြပါတယ်။ဒါကြောင့်အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်နဲ့ NLD အစိုးရဟာပြည်သူတွေလက်ခံယုံကြည်မှုရလောက်အောင်ပြည်သူတွေအပေါ် တရင်အချက်လက်ထိန်ချံမထားပဲပွင့်လင်းမြင့်တာမှုရှိကြပါလို့အကြံပေးရင်ဒီတစ်ပတ်ဤကုန်းချုပ်လိုက်ပါစေမင်းလည်းအားရင်ငါးစီစာပြန်မှာချစ်လာစွာသောမင်းရဲ့အဘစန်နီဦး